အမေရိကန်ဆိုင်ရာမြန်မာတန်ယုံအနေနဲ့ပြောရမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအစိုးရနဲ့ပြည်သူတွေကနေပြီးတော့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်အဆုံးကုန်ကြိုးပမ်းနေတဲ့အချိန်မှာအမေရိကန်အောက်လွှတ်တော်ကနေအခုလိုမြန်မာနိုင်ငံရဲ့ကြိုးပမ်းအားထုတ်မှုတွေကိုမတိကျုံညွန်လုပ်ပြီးတော့အခုလိုဆုံးဖြတ်ချက်ချတဲ့အားကိုမြန်မာပြည်သူတွေအနေနဲ့ဒါ ਈ ဘုံနဲ့လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်
။အဲ့တော့ဒီအောက်လွှတ်တော်ကဒီသူတို့ဆုံးဖြတ်ချက်ထဲမှာခိုင်ကြီးနယ်တွင်းကနယ်မြေရှင်းလင်းလှုပ်ဆောင်ချက်တွေဟာဟိုလူမျိုးတုံးသွားစေအောင်လှုပ်ရက်တွေပေါ့နော်ဒီလိုပြောပါတယ်။နောက်တစ်ခုကဒီ Riders စတင်းတောင်နှစ်ယောက်ပြန်လွှတ်ပေးဖို့ဆိုပြီးတော့လဲတောင်းဆိုပါတယ်သူတို့ဒီမှာပါပါတယ်။ဆိုတော့ဒီအပေါ်မှာတမ်မတ်ကြီးရဲ့သဘောထားဘယ်လိုရှိပါသလဲရှင်
။ဒေါ်သိန်းကြီးတိုက်ခင်ဗျာဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံအစိုးရအနေပြီးတော့အမှန်ပြောရတဲ့အချက်နဲ့ချက်နဲ့ပတ်သက်ပြီးတော့အရင်ကလည်းရည်တည်ချက်ကိုပြောရတာရှိပါတယ်။ဒီရည်တည်ချက်တွေကလည်းမပြောပါဘူး။သခိုင်းပြည်နယ်ကိစ္စနဲ့ပတ်သက်ပြီးတော့လူအခွင့်အရေးချိုးဖောက်မှုတွေရှိမှဆိုလို့ရှိရင်ပြောကြပါ၊တိုင်ကြပါ။ဒီလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးရေးကော်မရှင်နဲ့ဖွဲ့ထားပြီးဖြစ်ပါတယ်။တကယ်ပဲတာဝန်ရှိတဲ့လူတွေကိုအရေးယူပါမယ်ဆိုတဲ့ဟာကိုအတိအလင်းပြောတာပြီးဖြစ်ပါတယ်။သတင်းတောင်နှစ်ယောက်ကိစ္စနဲ့ပတ်သက်ပြီးတော့လည်းပြောရမယ်ဆိုလို့ရှိရင်တော့သတင်းတောင်နှစ်ယောက်ကိစ္စဟာသူတို့ရဲ့ဒီ investigative journalism နဲ့ပတ်သက်ပြီးတော့သူတို့ကအရေးယူခံရတာမဟုတ်ပါဘူး။နိုင်ငံတော်ရဲ့လျှို့ဝှက်ချက်ဥပဒေကြောင့်အရေးယူခံရတာဖြစ်ပါတယ်ဆိုတဲ့ဟာကိုအကျဉ်းဖန်များစွာပြောပြီးဖြစ်ပါတယ်ခင်ဗျာ။
အဲ့တော့အခုဒီအမေရိကန်အောက်လွှတ်တော်ရဲ့အခုဆုံးဖြတ်ချက်ကမြန်မာနိုင်ငံအပေါ်မှာတက်ရောက်မှုပေါ့နော်တမ်မတ်ကြီးဘယ်လိုသုံးသပ်ပါလဲရှင
်ဒါအောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်အဓိကကျွန်တော်တို့မြန်မာနိုင်ငံအစိုးရနဲ့တိုက်ရိုက်ဆက်ဆံနေရတာကအမေရိကန်နိုင်ငံအစိုးရဖြစ်ပါတယ်ဒီအမေရိကန်နိုင်ငံအစိုးရရဲ့နိုင်ငံခြားရေးမူဝါဒကိုလည်းအစိုးရအနေပြီးတော့ချမှတ်တာဖြစ်ပါတယ်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်တွေကိုတော့အစိုးရအနေပြီးတော့သူတို့ကမှတ်သားထားမယ်လို့လည်းကျွန်တော်ယုံကြည်ပါတယ်။အစိုးရကဘယ်လိုဆောင်ရွက်တယ်ဆောင်ရွက်လိမ့်မယ်ဘယ်လိုဆက်လက်ပြီးတော့အရေးယူပါမယ်ဆိုတာကတော့အမေရိကန်နိုင်ငံအစိုးရရဲ့အပိုင်းဖြစ်ပါတယ်လို့ကျွန်တော်ထင်ပါတယ်
။မြန်မာအစိုးရအနေနဲ့ဒီရခိုင်အရေးခင်ပေါ့နော်ဒီကိစ္စနဲ့ကင်တွယ်ပြီးတော့နိုင်ငံတကာဘက်ကဒါပြင်းပြင်းထန်ထန်ဝေဖန်နေပါတယ်။ဆိုတော့အခုအောက်လွှတ်တော်ကပါဒီလိုမျိုးဆုံးဖြတ်လိုက်တော့နိုင်ငံတကာရဲ့ဝေဖန်မှုတုံ့ပြန်မှုပုံများပြင်းထန်လာမလားရှင်။
ဒါကတော့အမေရိကန်အောက်လွှတ်တော်ရဲ့ဆုံးဖြတ်ချက်ကကိုအမေရိကန်ပြည်သူတွေကနေတွေ့ရှိမှာဖြစ်ပါတယ်မြန်မာပြည်သူတွေကတော့မြန်မာနိုင်ငံအစိုးရရဲ့ဆောင်ရွက်ချက်တွေကိုဟိုသိရှိထားတာဖြစ်ပါတယ်မြန်မာပြည်သူတွေကတော့အစိုးရရဲ့ဦးဆောင်မှုနဲ့ပြည်သူတွေကနေပြီးတော့ပူးပေါင်းဆောင်ရွက်မှုနဲ့နိုင်ငံအကောင်းဆုံးအတွက်လုပ်နေရတဲ့အတွက်ကြောင့်လုံးဆရာရှိတာကိုတော့ဆက်လက်လုပ်နေမယ်လို့ကျွန်တော်ယုံကြည်ပါတယ
်မြန်မာအစိုးရအနေနဲ့ဒီလူတွေကိုပြန်ပြီးတော့လက်ခံဖို့အပါအဝင်အော်ဒီကိစ္စကိုပြည်လေရေးအတွက်ကျူးပန်းနေတယ်ဆိုပြီးတော့ဒါမြန်မာဘက်ကဒီဇိုင်းမှတ်မှတ်ပြောပါတယ်နိုင်ငံတကာဘက်ကတော့ဟိုဒါကိုအရေးတည်ယူမလုပ်ဘူးဒေါက်ဆန်းစုကြည်အနေနဲ့ကလည်းလူခွင့်ရချိုးဖောက်မှုတွေကိုထုတ်ဖော်မပြောဘူးပေါ့နော်ဒီလိုဆွတ်ဆွဲပါတယ်အဲ့တော့နိုင်ငံတကာနဲ့မြန်မာအစိုးရဘက်နှစ်ဖက်ကမှဟိုဟိုတစ်ဖက်နဲ့တစ်ဖက်ဒီလိုတော့ပြောနေတာပေါ့နော်ဆိုတော့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘက်ကပို့ပြီးတော့နားလေလာအောင်လက်ခံလာအောင်လှုပ်ဖို့လူနေတဲ့သဘောလားရှင်တမတ်ကြီးအဲ့ဒီကိစ္စမှာဘယ်လိုများယူဆပါလဲ
အဲ့ဒါနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမှာဘာမှကွဲဝဲထားတာမရှိပါဘူးကျွန်တော်တို့ကတော့အမြဲတမ်းစိတ်ကောင်းစေနာနဲ့လှုပ်တာဖြစ်ပါတယ်ဒီနိုင်ငံသားသဘောတူထားတဲ့ကိစ္စတွေကိုလည်းကျွန်တော်တို့အပြည့်အဝတာဝန်ယူပြီးတော့ဆောင်ရွက်သွားဖို့စဉ်းလင်းရှိတယ်ဆိုတဲ့ဟာကိုလည်းအမြဲတမ်းပြောနေပါတယ်ဒါကတော့တစ်ဖက်နိုင်ငံရောက်နေတဲ့လူတွေကိုပြန်ပြီးလက်ခံတဲ့ကိစ္စပေါ့လေနောက်ပြီးတော့ပြန်လဲနေရာချထားတာတို့ပြန်လဲထူထောင်ရေးတို့ဒေသဖွံ့ဖြိုးရေးနဲ့ကိစ္စနဲ့ပတ်သက်တဲ့ကိစ္စတွေကိုတော့လေကုလသမဂ္ဂအေဂျင်စီနဲ့ခုဖြစ်တဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအေဂျင်စီနဲ့ကုလသမဂ္ဂဒုက္ခသည်ဆိုင်ရာမဟာမင်းကြီးရုံးစိုးနဲ့ကျွန်တော်တို့ကနှစ်ဖက်နားလည်မှုစာကြံစွာတွေလက်မှတ်ထိုးပြီးဖြစ်ပါတယ်အဲဒီစာကြံစွာပါအချက်လက်တွေကိုတော့အပြည့်အဝလိုက်နာဖို့အများအားဆင်းသင်းရှိပါတယ်ဆိုတဲ့ဟာကိုလည်းအပြည့်ပေးပြီးဖြစ်ပါတယ်နိုင်ငံတကာနေပြီးတော့ကျွန်တော်တို့ပုံမြင်တဲ့အပိုင်းတော့ကျွန်တော်အနေနဲ့ပြောလို့ပါဘူးကျွန်တော်တို့ဘက်ကတော့အလုပ်ဆရာရှိတဲ့ဟာကိုစေနာတန်းတန်းနဲ့တကယ်ပဲဂတိ ဒီသားတဲ့အတိုင်းနဲ့ဆက်လက်ပြီးတော့လုပ်ပါမယ်လို့ကျွန်တော်ယူဆပါတယ်အခုအောက်လုတ်တော်ရဲ့ဆုံးဖြတ်ချက်ပေါ့နော်ဒီဂျီနိုဆိုက်ဖြစ်တယ်ဆိုပြီးတော့ဆုံးဖြတ်လိုက်တဲ့အပေါ်မှာရောဒါမှကြီးတို့အနေနဲ့ဒါကြီးညာချက်ထောက်ကန့်ကွက်ဖို့ရောရှိပါသေးသလားဒီဟာပေါ်မှာတုံ့ပြန်မှုပေါ့နော်ရှိပါလားရှင်အဲကျွန်တော်အနေနဲ့ကတော့အောက်လုတ်တော်ကလူတွေကိုတော့အခွင့်အရေးရမယ်ဆိုလို့ ဒီကိစ္စနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံရည်တည်ချက်ကိုပြောထားပြီးသားဖြစ်တဲ့အတွက်ကြောင့်အဲဒီရည်တည်ချက်ကိုကျွန်တော်တို့အနေနဲ့ဆက်လက်ပြီးတော့ဆွေးနွေးထားမှာဖြစ်ပါတယ်အဲဒီအကြံရည်တည်သွားမှာဖြစ်ပါတယ်ဒါကတော့ဆိုရရင်လည်းရည်တည်ချက်ဖြစ်ပါတယ်အောက်တော့တော်အနေနဲ့ဒီတွေ့ကိုရှိရဲ့သူတို့အနေနဲ့ကျွန်တော်တို့ကလန်းဖိတ်ကြလာမယ်ဆိုလို့ရှိရင်တော့ကျွန်တော်ရှင်းပြဖို